အမေရိကန်ပြည်ထောင်စုမစ္စိကန်ပြည်နယ်မှာမနေ့ဖေဖော်ဝါရီလ28ရက်နေ့အင်္ဂါနေ့ကကျင်းပတဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲတွေမှာတော့ဒီမိုကရက်ပါတီကသမ္မတဂျိုးဘိုင်ဒန်အနိုင်ရပါတယ်။ရီပါဘလစ်ကန်ပါတီဘက်ကတော့သမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရသွားပါတယ်။သူတို့နှစ်ယောက်စလုံးအနိုင်ရမယ်ဆိုတာကိုအများကမျှော်လင့်ပြီးသားဖြစ်ပေမဲ့လည်းရွေးကောက်ပွဲအတွက်အဓိကကျတဲ့ပြည်နယ်ကြီးတစ်ခုဖြစ်တာကြောင့်အနိုင်ရတဲ့ပမာဏနဲ့လူထုထောက်ခံမှုအရှိန်ဘလောက်ရှိသလဲဆိုတာကိုလေ့လံသူတွေကအနီးကပ်စောင့်ကြည့်နေကြပါတယ်။2020ပြည့်နှစ်တုန်းကသမ္မတရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့မစ္စိကန်ပြည်နယ်မှာတော့ဒီတစ်ချိန်မှာထရန့်နဲ့ပြန်ပြီးတော့ရှင်ပြန်ရနိုင်ခြင်းရှိပါတယ်။ဒီမိုကရက်ပါတီတွင်ရွေးကောက်ပွဲမဲအလုံးရဲ့၃ပုံ၂ပုံရေတွက်ပြီးချိန်မှာတော့သမ္မတဘိုင်ဒန်က81ရာခိုင်နှုန်းအနိုင်ရနေပါတယ်။ဒါပေမဲ့လည်းမဲအလုံးရဲ့73ရာခိုင်နှုန်းကတော့သမ္မတဘိုင်ဒန်ကိုမဲပေးမဲ့အစားဘသူကိုမှထောက်ခံမဲမပေးဘူးဆိုတဲ့မဲကိုရွေးချယ်ထားပါတယ်။အာရက်နွယ်ဝအများပြားနေထိုင်တဲ့မစ္စိကန်ပြည်နယ်မှာတော့အစ္စရေးနဲ့ဟာမတ်စ်တို့ရဲ့ဂါဇာပြည်ပခအတွင်းမှာသမ္မတဘိုင်ဒန်ကအစ္စရေးကိုထောက်ခံတဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့ဒီမိုကရက်ပါတီဝင်တချို့ကဘယ်သူ့ကိုမှမဲမပေးဘူးဆိုတဲ့မဲပြားတွေကိုထားခဲ့ကြပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်အတွက်ကတော့ရီပါဘလစ်ကန်ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာ6ကြိမ်မြောက်ဇက်တိုက်အနိုင်ရရှိနေပါတယ်ရှင်။